Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါခင်ဗျာ Washington မြို့တော် VOA American အတန်းကနေ2016ခုနှစ်ဇွန်လ17ရက်စနေနေ့ညနေခင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ line number 16 19နဲ့25တို့ကနေစတင်အတန်းလွှင့်နေပါခင်ဗျာဒီညနေခင်းအတွက်အစည်းအဝေးမူကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာညနေခင်းမှာတော်တာရှင်များရှင်ဒီကနေ့ညနေခင်းသတင်းတွေကိုကိုရဲကောင်နဲ့ကျွန်မနန်းလာရောကပြောပြပေးမှာပါစီးရီးယားနိုင်ငံမျိုးရောရဲ့ဆင်ခြေဖုံးအရက်ကရှီအိုက်မွတ်စလင်တွေရဲ့ဘာသာရေးအထုအမြန်ပိတ်မှာမှာဘုံနှလုံးပောက်ကွဲခဲ့တာကြောင့်လူရှိဦးထက်မနည်းသေဆုံးပြီးတော့အတော်များများဒဏ်ရာရသွားပါတယ်။အမေရိကန်နိုင်ငံဖလော်ရီဒါပြည်နယ်ကအမျိုးသမီးတယောက်ဟာတရုတ်နိုင်ငံအတွက်တရှိုးလုံးမှုအပြည့်ပြည့်ဆိုင်ရာငွေကြေးခေါ်ဝါချဖို့အတွက်ပူပေါင်းကြံစီမှုအတွက်အပြည့်ရှိကြောင်းတရားရုံးကဆုံးဖြတ်လိုက်ပါတယ်။ဒီလိုသတင်းတွေကိုပြောပြပေးမှာပါကိုရနိုင်
။ဟုတ်ကဲ့ပါ။သတင်းတွေပြီးနောက်ဆင်းရမယ့်အထဲမှာတော့မြန်မာနိုင်ငံမှာတက္ကသိုလ်ဝန်ထမ်းလို့ခေါ်တဲ့ဆယ်တန်းအောင်စင်းတွေဒီကနေ့ထွက်ပါတယ်ဒီလိုဆယ်တန်းအောင်စင်းတွေထွက်လာပြီးတဲ့နောက်မြန်မာနိုင်ငံရဲ့ပညာရေးအခြေအနေနဲ့ပတ်သက်ပြီး
မြန်မာပညာရေးစနစ်ကဒီဆယ်တန်းနဲ့အကဲဖြတ်တာတော့ကျွန်တော်ကမှားယူတဲ့စနစ်လို့မြင်တယ်အဲ့တော့ဗမာပြည်မှာကျတော့ကျွန်တော်တို့ကတူငယ်တန်းနေရောအရင်6တန်းထိပေါ့နော်4တန်းနဲ့8တန်းကိုကျွန်တော်တို့
မြန်မာနိုင်ငံဆရာမများအဖွဲ့ချုပ်ဒုဥက္ကဋ္ဌဦးတူတပြောတော်ဖြစ်ပါတယ်ဒီကြောင်းကိုသတင်းတွေပြီးမှနားဆင်ရမှာပါဒါပြေမွန်ပြည်နယ်ကော်မရှင်ထဲမှာစစ်ဆိုးရနဲ့နီးစပ်ခဲ့တဲ့ခရိုနီတချို့ကိုလွတ်တော်ကကန့်ကွက်လို့အပြောင်းလဲတွေလုပ်လိုက်တဲ့အကြောင်းတခါဒီကနေ့ကစားမဲ့ Euro 2016ပွဲဘက်ကအင်္ဂလန်နဲ့ရုရှားအသင်းတွေရဲ့ပြင်ဆင်မှုနဲ့ပွဲကြို30ချက်တွေကိုလည်းနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဒီကြောင်းတွေမတိုင်ခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုရဲကောင်တို့ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
စီးရီးယားနိုင်ငံရဲ့မြို့တော်ရဲ့ဆင်ခြေဖုံးအရက်ကရှီဟိုက်မွတ်စလင်တွေရဲ့ဘာသာရေးအထုအမြန်ပိတ်မှာမှာဘုံနှလုံးပောက်ကွဲခဲ့တာကြောင့်လူရှိဦးထက်မနည်းသေဆုံးပြီးတော့အတော်များများဒဏ်ရာရသွားပါတယ်။ဒမတ်စကတ်မြို့တောင်ဘက်ပိုင်းကစေယီတာဇီနပ်ဗိမာန်အဝင်ဘက်မှာအသေးခံဘုံခွဲခဲ့တာဖြစ်တယ်လို့စီးရီးယားအစိုးရပိုင်သတင်းဌာနကပြောပါတယ်။ကဘာတဝမ်းလုံးကရှိရိုက်မွတ်စလင်တွေအတွက်သိတ်ကိုအေးပါလာတဲ့အဆောင်အကျက်တွေတင်းတင်းကြပ်ကြပ်ချထားတဲ့ဂူဘိတ်မှန်အနီးကာဗုံတလုံးပေါက်ကွယ်ပြီးမှပဲဗိမာန်အဝင်ပေါက်မှာအသေးခံဘုံခွဲခဲ့တာပါတေဆုံးသူအရေးအတွက်ဟာစီးရီးယားအစိုးရပြောတာထက်များပြီးတော့တေဆုံးသူစုစုပေါင်း12ဦးထက်မနည်းရှိသလိုဒဏ်ရာရသူဒါဇင်နဲ့ချီရှိတယ်လို့ဗြိတိန်အခြေစိုက်စီးရီးယားလူအခွင့်အရေးဆိုင်ရာလှိလာဆောင်ကြီးအဖွဲ့ကပြောပါတယ်ဒီတက်ခတ်မှုအတွက်ဘယ်သူကမှသူတို့လက်ချက်ဖြစ်ကြောင်းချက်ချင်းထုတ်ပြောတာမျိုးမရှိသေးပါဘူးဒီဒေသအတွင်းကအရင်ကဖြစ်ပွားခဲ့တဲ့ဘုံခွဲတက်ခတ်မှုတွေကိုတော့သူတို့လက်ချက်ဖြစ်ကြောင်း IS အစွန်ရောက်သမားတွေကမကြာခဏပြောဆိုခဲ့ပူပါတယ
် IS အသွေးကြွတွေဟာအာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းမှာအာယုံတက်ခင်ပြုလုပ်ခဲ့တဲ့တိုက်ခိုက်မှုတစ်ခုမှာခရိုင်အဆင့်ရဲတပ်ဖွဲ့အကြီးအကဲတို့အပါအဝင်အ ਨੇ ဆုံးလုံခြုံရေးတပ်ဖွဲ့ဝင်6ဦးလောက်ကိုတပ်ဖြတ်ခဲ့တယ်လို့အာဖဂန်အာဏာပိုင်တွေကပြောပါတယ်ပါကစ္စတန်နဲ့နယ်နိမိတ်ချင်းဆက်ဆက်နေတဲ့နာဂါသာပြည်နယ်ဟတ်စကာမီနာခရိုင်ကရဲဌာနချုပ်ကိုတိုက်ခိုက်မှုမှာ2နာရီကြာအပြန်အလှန်တိုက်ခိုက်မှုတွေအပြီးအ ਨੇ ဆုံး IS တွေကြာ15ဦးသေဆုံးပြီး9ဦးဒဏ်ရာရသွားတယ်လို့ပြည်내အစိုးရရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။အာဖဂန်တပ်ဖွဲ့ဝင်တွေဟာအ ਨੇ ဆုံးရဲတပ်ဖွဲ့ဝင်6ဦးဒဏ်ရာရသွားပြီးပဲစစ်ကူတွေအချိန်မီရောက်လာတဲ့အတွက် IS တွေကိုချေမှုန်းနိုင်ခဲ့တယ်လို့အတာလယာခိုဂါယာနီက FBI ကိုပြောပါတယ်။အိနီချင်းခရိုင်တစ်ခုမှာတော့တောက်ကြနေဝိပုကျိန်တစ်ခုအတွင်းမှာဗလီတစ်ခုမှာထောင်ထားတဲ့လက်ဖြစ်ဘုံတလုံးပောက်ကွဲခဲ့တာကြောင့်အ ਨੇ ဆုံးဝိပုသူ4ဦးသေဆုံးပြီး80ဦးထက်မနည်းဒဏ်ရာရသွားပါတယ်။အခုလိုရဲသားတွေကိုပြစ်မှတ်ထားတက်ခိုက်လာတာဟာစစ်ရာဇဝတ်မှုဖြစ်တယ်လို့ကုလသမဂ္ဂကရှုံချလိုက်ပါတယ်။တာလီဘန်တွေကတော့ဒီဘုံပောက်ကွဲမှုဟာသူတို့လုံဆောင်တာမဟုတ်တဲ့ကြောင်းညှင်းဆန်ထားပါတယ်။
အမေရိကန်နိုင်ငံဖလော်ရီဒါပြည်နယ်ကအမျိုးသမီးတယောက်ဟာတရုတ်နိုင်ငံအတွက်တရှိုးလုံးမှုအပြည့်ပြည့်ဆိုင်ရာငွေကြေးခဝါချဖို့အတွက်ပူပေါင်းကြံစည်မှုအတွက်အပြည့်ရှိကြောင်းတရားရုံးကဆုံးဖြတ်လိုက်ပါတယ်။အမေရိကန်ရင်ငုတ်တင်မောနဲ့သက်ဆိုင်တဲ့ဤပညာဆိုင်ရာသတင်းအချက်အလက်တွေကိုတရုတ်အစိုးရပိုင်တက္ကသိုလ်တခုကိုအသက်54နှစ်အရွယ်အမင်းယူကတရားမဝင်လျှို့ဝှက်ပေးပို့ခဲ့တယ်လို့အမေရိကန်တရားရေးဌာနကမနေ့တောက်ကြနေ့ကပြောပါရယ်။2002ခုနှစ်နဲ့2014ခုနှစ်အကြားအမေရိကန်ကုမ္ပဏီတွေကသဆင့်ရင်ငုတ်တင်မောဆိုင်ရာဤပညာတွေကိုအမင်းယူကရယူခဲ့တာဖြစ်ပြီးတော့တရုတ်နိုင်ငံကိုတင်ပို့ရမှာဒီပစ္စည်းတွေကိုလုံးဝအရေးမကြီးတဲ့ပုံစံမျိုးဖြစ်အောင်အကောက်ခွန်စည်းရင်းတွေကိုလိမ်လည်ပြသခဲ့တယ်လို့သူကဝန်ခံပြောဆိုသွားပါတယ်။ Orlando မြို့ကနေတရုတ်အစိုးရအတွက်တိတ်တဆိတ်အလုပ်လုပ်ကိုင်းပေးခဲ့တဲ့အပြင် American အစိုးရရဲ့အကောက်ခွန်ဥပဒေနဲ့စီးမြင်စည်းကမ်းတွေကိုလက်တလုံးချလိမ်လည်ခဲ့ရကအာမင်းယူဟာဒေါ်လာ3000ချီဝင်ငွေရခဲ့တယ်လို့ Florida အစိုးရရှင်နေ Ali Bentley ကပြောပါရယ်။နိုင်ငံခြားအစိုးရအတွက်တရားမဝင်တချို့လုံးမှုဆွဲချက်အတွက်အာမင်းယူကိုအမြင့်ဆုံးပြစ်ဒဏ်ထောင်ဒဏ်10နှစ်နဲ့ငွေကြေးခွာချဖို့အတွက်ပူပေါင်းကြံစီမှုဆွဲချက်အတွက်ထောင်ဒဏ်အနည်း20ပြစ်ဒဏ်ကြာခံရနိုင်တယ်လို့တရားရေးဌာနကပြောပါရယ်။လာမယ့်ဩဂုတ်လမှာတော့သူ့ကိုအမိန့်ချမှာဖြစ်ပါရယ်
။ယခင် Republican သမ္မတလောင်းဖြစ်ခဲ့မစ်ရူနီဟာဒီနှစ်ပါတီကိုစားပြုသမ္မတလောင်းဖြစ်ဖို့ တည်ကြနေပြီဖြစ်တဲ့ဒေါ်နယ်ထရမ့်ရဲ့လူမျိုးရေးနဲ့အမျိုးသမီးတွေကိုနှိမ်ချပြောဆိုတဲ့မှတ်ချက်ပြုစကားတွေကိုထောက်ပြပြီးသူ့အနေနဲ့လာမယ့်နိုဝင်ဘာလမှာလုံမဲ့ရွေးကောက်ပွဲမှာထရမ့်ကိုမဲပေးမှာမဟုတ်ဘူးလို့ပြောလိုက်ပါတယ်။အမေရိကန်သမ္မတတွေဟာကျွန်တော်တို့နိုင်ငံရဲ့သဘာဝစရိုက်လက္ခဏာပေါ်တည်ရမှုရှိစေတဲ့အတွက်လူမျိုးရေးဝါဒဗတ်လိုက်မှုနဲ့အမျိုးသမီးတွေကိုနှိမ်ချတဲ့အပြောဆိုတွေကိုရှောင်ကျဉ်ဖို့လိုပါတယ်။ဒီအရာတွေဟာအမေရိကန်နိုင်ငံရဲ့နှလုံးသဲဖို့နဲ့စရိုက်လက္ခဏာတွေအတွက်အထူးပဲအန္တရာယ်ရှိစေပါတယ်လို့မစ်ရူနီက CNN သတင်းဌာနနဲ့အင်တာဗျူးမှာပြောသွားခဲ့တာပါ။အလားတူပဲသူ့အနေနဲ့ဒီမိုကရက်ပါတီသမ္မတလောင်းကိုလည်းမဲပေးမှာမဟုတ်ဘူးလို့ရူနီကရုပ်သံအင်တာဗျူးထဲမှာပြောပါတယ်။ကျွန်တော်အနေနဲ့ Hillary Clinton ကိုလည်းမဲပေးဖို့မလုပ်နိုင်ပါဘူး။ Hillary ရဲ့မူဝါဒတွေဟာနိုင်ငံအတွက်တင့်တော်မှန်ကန်မှုမရှိဘူးလို့ကျွန်တော်ထင်တယ်လို့မစ်ရူနီကပြောသွားပါတယ်။သူတို့ကိုမဲပေးနေမဲ့အစား Libertarian Party သမ္မတလောင်းဂါရီဂျွန်ဆန်ကိုမဲပေးဖို့စဉ်းစားနေတယ်လို့ရူနီကပြောလိုက်တာကြောင့် Republican Party ခေါင်းဆောင်တဦးအနေနဲ့အတော်ကိုထူးခြားတဲ့ဝန်ခံပြောဆိုမှုတစ်ခုဖြစ်လာပါတယ်။ Donald Trump ဟာနိုင်ငံရဲ့အတွေ့အကြုံလုံးဝမရှိတဲ့အပြင်သူ့ရဲ့ Conservative အယူအဆအပေါ်မေးခွန်းထုတ်စရာတွေဖြစ်နေပြီးသူ့ကြောင့် Republican Party မှာသဘောထားကွဲပြားမှုတွေပိုဖြစ်လာတာဖြစ်ပါတယ်။ Trump ရဲ့ကြမ်းကြမ်းတမ်းတမ်းနဲ့ဒေဒိုးပြောဆိုမှုတွေကြောင့်သူ့တက်ပေါ်ပြီးအတွေ့အကြုံရှိတဲ့သမ္မတကိုယ်စားလှယ်လောင်းအမြောက်များပေါ်အောင်ပွဲခံနိုင်ခဲ့ပေမဲ့Republican Party ခေါင်းဆောင်အနေနဲ့တော့အလန့်ကွာသွားစေပါတယ်။ဒါပေမဲ့ Republican Party ဝင်မဲဆန္ဒရှင်တွေကတော့ Party ခေါင်းဆောင်တွေကိုကြော်ပြီး Trump ကိုမဲပေးခဲ့ကြတာဖြစ်ပါတယ
်။ VOA မိခင်အတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းကနေစနေနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံတွင်လူနည်းစုတွေနဲ့တက်ကြွလှုပ်ရှားသူတွေကိုပြစ်မှတ်ထားပြီးတော့ရရဆက်ဆက်တိုက်ခိုက်နေတဲ့လုပ်ရပ်တွေကိုနိုင်ငံတော်ဝန်ရပ်တန့်သွားအောင်နိုင်နေတဲ့အနေနဲ့ IS အစွန်းရောက်ဝါဒဆွဲကိုင်းသူဒါဇင်အနည်းငယ်အပါအဝင်ရာဇဝတ်ကျူးလွန်သူတွေအဖြစ်ယုံကြည်ရသူအယောက် 1,600 ဝန်းကျင်ကိုအာဏာပိုင်တွေကဖမ်းဆီးလိုက်တယ်လို့ဒီကနေ့စနေနေ့မှာပဲရဲကပြောပါတယ်ပြီးခဲ့တဲ့သတင်းပတ်ကဟင်ဒူဘာသာဝင်နှစ်ဦးကိုတပ်ဖြတ်မှုအပါအဝင်လူနည်းစုတွေအပေါ်တိုက်ခိုက်တဲ့လုပ်ရပ်ကြောင့်ဝန်ကြီးချုပ်ရှိတ်ဟာစီနာအစိုးရအနေနဲ့နိုင်ငံတွင်းလူနည်းစုတွေလုံခြုံမှုရှိအောင်လုပ်နိုင်ပါမလားဆိုပြီးတော့နိုင်ငံတကာအတိုင်းအဝိုင်းကမေးခွန်းထုတ်လာကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဟာဆူနီမွတ်စလင်အများစုရှိတဲ့နိုင်ငံဖြစ်ပါတယ်။စစ်သွေးကြွရဲလို့ယူဆရသူတွေပုံအောင်နေနိုင်တဲ့နေရာတွေကိုရဲတွေနဲ့စစ်အကူတပ်ဖွဲ့တွေကကြာရာပတိနေ့ညမှာနိုင်ငံသဝန်ဖျက်ချက်စီးနှင်းရှာဖွေခဲ့ကြပြီးတော့လူပေါင်း 1,600 ဝန်းကျင်ကိုဖမ်းဆီးထိန်းသိမ်းလိုက်တယ်လို့ရဲကပြောပါတယ်။ရဲပြောခွင့်ရခမူးလ်အစ္စလာမ်ရဲ့အဆိုအရဖမ်းဆီးခံအများစုကရာဇဝတ်ပြစ်မှုအသေးလေးတွေကျူးလွန်သူတွေဖြစ်ပြီးတော့38ယောက်ကတော့ IS တို့ရဲ့ Islamic အစိုးရဝါဒကင်ဆွဲသူတွေဖြစ်ပုံရတယ်လို့ဆိုပါတယ်။ဒီထဲမှာ3ဦးကတော့ Bangladesh မှာတားမြစ်ခံရတဲ့ Jamatul Mujahideen Islamic စစ်တွေကြွအဖွဲ့အစည်းရဲ့အဖွဲ့ဝင်တွေအဖြစ်ဆွဆွဲခံရပါတယ်။ဖမ်းဆီးခံရသူတယောက်ကမှတိုက်ခိုက်ဖို့အစစ်မြင့်မြန်စီစဉ်သူတွေအမိန်ပေးခေစေခိုင်းသူတွေဖြစ်ပုံမရဘူးလို့ရဲကဆိုပါတယ်။ဖမ်းဆီးထားသူအလုံးကိုထောင်ထဲမှာထိန်းသိမ်းထားတာပါ။ပြီးခဲ့တဲ့နှစ်နှစ်အတွင်းဒီလိုအလားတူတပ်ဖြတ်မှုမျိုး18ကြိမ်ရှိခဲ့ပြီးတော့အရေးယူအပြစ်မပေးနိုင်ခဲ့တဲ့အပေါ်ဟာစီနာအစိုးရဝေဖန်ခံရတာပါ။အရင်ကတိုက်ခိုက်ခံရသူတွေထဲမှာတော့လိန်တူဆုံးမဲ့သူအရေးလှုပ်ရှားသူတွေလွတ်လပ်တဲ့အတွေ့အမြင်ရှိတဲ့ပညာရှင်တွေဘာသာရေးခိုင်ခနဆွဲကင်းတဲ့ဘလော့ဂါတွေဟင်ဒူခရီးယားနဲ့ရှီယိတ်မွတ်စလင်တွေပါဝင်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဟာဘာသာရေးအစွဲကင်းတဲ့နိုင်ငံတစ်ခုဖြစ်ပေမဲ့နိုင်ငံလူဦးရေရဲ့90%ခန့်လောက်ကမွတ်စလင်တွေဖြစ်ပါတယ်။
အမေရိကန်တိုက်ကြိုတွေမှာဝင်ဝင်ရဖို့ចောင်းသားတွေရဲ့အရေးသွေးကိုစစ်ဆေးပေးတဲ့ ACT ဆာမွဲရဲ့တာဝန်ရှိသူတွေဟာဆာမွဲမေးခွန်းတွေခိုးယူခံလိုက်ရတာကိုအတည်ပြုပြီးတဲ့နောက်စနေနေ့ကတောင်ကိုရီးယားနဲ့ဟောင်ကောင်မှာစစ်ဆေးဖို့ရှိတဲ့ဆာမွဲအလုံးကိုဖျက်သိမ်းခဲ့ပါတယ်။တောက်ကြနေကဆာမွဲနဲ့ဆိုင်တဲ့အချက်လက်တွေခိုးယူခံခဲ့ရတဲ့အကြောင်းခိုင်မာတဲ့အထောက်အထားတွေရရှိခဲ့ပြီးတဲ့နောက်956ခုမှာဖြည့်ဆို့မဲ့သူ9500ဦးအတွက်ဆာမွဲစစ်ဆေးမဲ့အစီအစဉ်တွေကိုအချိန်ကပ်ပြီးဖျက်သိမ်းလိုက်ရတယ်လို့ ACT ကုမ္ပဏီရဲ့ပြောခွင့်ရပုဂ္ဂိုလ် Edward Colby ကပြောလိုက်ပါတယ်။ဒါဟာနိုင်ငံတစ်နိုင်ငံလုံးအတိုင်းအတာနဲ့ဆာမွဲစစ်ဆေးမဲ့အစီအစဉ်တွေကိုလူသိရှင်ကြားဖျက်သိမ်းလိုက်ရတာပထမဆုံးကြိမ်ဖြစ်တယ်လို့သူကပြောပါတယ်။ဆာမွဲမေးခွန်းနေပဲညမှာဘလို့ပုံစံနဲ့ခိုးယူခံခဲ့ရလဲဆိုတာကိုသူကမပြောပေမဲ့ဆာမွဲဖြေဆိုဖို့စီစဉ်ထားသူတွေကိုငွေပြန်အမ်းပေးမယ်လို့တော့သူကပြောပါတယ်ဒါပေမဲ့စက်တင်ဘာလအထိတော့ ACT ဆာမွဲတွေကိုနောက်ထပ်စစ်ဆေးမှုပြုလုပ်မှာမဟုတ်တော့ပါဘူးလို့သူကပြောပါတယ်
နေရောင်ကြီးစွိုင်းတက်တဲ့နဲ့ကဘာပြတ် ကဘာပပြန်တန်းတဲ့ Solar Impulse 2လေယာဉ်ဟာသူ့ရဲ့ခီးစဉ်တစ်ထောက်ဖြစ်တောက်ကြနေကနယူးယောက်မြို့ကိုဖြတ်ပြီးတော့ပြန်တန်းခဲ့ပါတယ်။ Solar Impulse လေယာဉ်ဟာ Pennsylvania ပြည်နယ် Lake Valley ကနေတောက်ကြနေနောင်ပိုင်းကထွက်ခွာခဲ့တာဖြစ်ပြီးတော့ John F. Kennedy အပြည်ပြည်ဆိုင်ရာလေယာဉ်ကွင်းကိုစနေနေ့မနေ့အစောပိုင်းမစင်းသက်ခင်နယူးယောက်မြို့ပေါ်က Liberty ရုပ်ထုပေါ်ကိုလည်းဖြတ်ပြီးပြန်တန်းခဲ့တာပါ။ထိခီးစဉ်ကိုလည်း Switzerland လေယာဉ်မှု Bertrand Piccard နဲ့ Andre Bosbot ပူးတွဲမောင်းနှင်ပြန်တန်းကြတာဖြစ်ပါတယ်။တန့်စင်စွာဤပညာတွေကိုအသုံးပြုပြီးတော့လေယာဉ်ပြန်တန်းနိုင်တယ်ဆိုတာကိုပြသဖို့ခုလိုလောင်စာစီမတုံးပဲပြန်တန်းပြခဲ့တာလို့စီစဉ်သူတွေကပြောပါတယ်သူတို့ရဲ့အဆုံးစွန်ရီမှန်ချက်ကတော့2015မှတ်လကလေရင်စတင်ပြန်တန်းခဲ့တဲ့အာရာဆော့ဘောများပြည်တော်စုအဘူဒါဘီကိုပြန်ပြီးပြန်တန်းသွားဖို့ဖြစ်ပါတယ်ကမ္ဘာပတ်ခီးစဉ်တွင်အိုမန်မြန်မာတရုတ်ဂျပန်နဲ့ဟာဝိုင်မှာလည်းဆင်သက်ခဲ့ပါတယ
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုရဲကောင်တို့ကြီးညာပေးသွားတာဖြစ်ပါတယ်အခုတော့သတင်းဆောင်ပါတွေကိုထင်ဆက်ပြီးတော့မှာဖြစ်ပါတယ်ရင်းဆုံးတော့မြန်မာနိုင်ငံပညာရေးသတင်းနဲ့စတင်ကြပါတယ်မြန်မာနိုင်ငံရဲ့ပညာရေးစနစ်ဟာမကြာခဏပြည်ပြင်ပြောင်းလဲမှုလုပ်တဲ့အစမ်းသက်ခံပညာရေးစနစ်မဟုတ်ပဲចောင်းသားလူငယ်တွေအနာဂတ်ဘဝအတွက်သင်ကြားတက်မြောက်စီတဲ့ပညာရေးစနစ်ဖြစ်အောင်ဖော်ဆောင်တင်တယ်လို့ပညာရေးအတိုင်းဝန်းကပြောဆိုလိုက်ပါတယ်ဒီကနေ့တက္ကသိုလ်ဝန်ထမ်းဆောင်ရွက်ပွဲအောင်စဉ်တွေထွက်လာပြီးနောက်အခုလိုသုံးသပ်သွားကြတာပါအပြည့်စုံကိုတော့မတ်စုမွန်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
မြန်မာနိုင်ငံတဝမ်းလုံးနဲ့နိုင်ငံပြင်ပကဖြည့်ဆို့ခဲ့ကြတဲ့ဆယ်တန်းကျောင်းသူကျောင်းသားတွေပြီးခဲ့တဲ့2016ခုနှစ်မတ်လတုန်းကဖြည့်ဆို့ခဲ့ကြတဲ့တက္ကသိုလ်ဝန်ထမ်းဆောင်ရွက်အောင်စဉ်ကိုဒီကနေ့ဇွန်လ17ရက်နေ့မနက်6နာရီတိတိမှာပညာရေးဝန်ကြီးဌာနမြန်မာနိုင်ငံစာစစ်ဦးစီးဌာနကထုတ်ပြန်လိုက်ပြီးဖြစ်ပါတယ်ဒီနှစ်အတွက်တက္ကသိုလ်ဝန်ထမ်းတိုင်းဒေသကြီးနဲ့ပြည်နယ်အလိုက်ဆောင်ရွက်အောင်မြင်မှုနှုန်းကဖြည့်ဆို့ခဲ့သူပေါင်းရဲ့30ရာခိုင်နှုန်းဝန်းကျင်လောက်ပဲအောင်မြင်ခဲ့တာမို့အရင်နှစ်တွေကထက်အောင်ချက်အတော်လေးကိုလျော့နည်းခဲ့ရပါတယ်2016ခုနှစ်တက္ကသိုလ်ဝန်ထမ်းဆောင်ပွဲမှာအောင်ချက်နေခဲ့တယ်လို့ဆိုပေမဲ့ရန်ကုန်တိုင်းဒေသကြီးကနေဝင်ရောက်ဖြည့်ဆို့ခဲ့သူတွေထဲမှာငါးဘာသာဂုဏ်သူရှင်အဖြစ်အောင်မြင်ခဲ့တဲ့မောင်ကျော်မင်းထက်ကတော့စာသင်နှစ်အစကတည်းကနေစာလုံးအသွန်ခွန်ဆိုင်စူးစမ်းခဲ့တဲ့အတွက်အခုလိုငါးဘာသာဂုဏ်သူရလက်ကိုစုခုခဲ့တာဖြစ်တယ်လို့သူကအခုလိုပြောပါတယ
်ကိုယ့်ရဲ့ဆောင်ပွဲဖြည့်ပြီးခဲ့တာစပြီးတော့တရက်နဲ့ပြန်လာပြီးကျွန်တော်ဆယ်ရက်တော့စပြီးမောင်းလာပါခင်ဟိုတစ်နှစ်လုံးပေါ့လေဟိုအဓိကတော့ဘာဆိုအော်ဂျီလို့မှန်းတာပဲခင်အကုန်လုံးကဟိုတဝိုင်းလုံးအာတုံခွန်ဆိုင်နဲ့ကျေးရပါခင်ဗျာ။ကြားရောဟိုဂိုက်တူရောမိဘရောပတ်မုံမှုဆောင်ကျွန်တော်အခုစနစ်ပတ်လုံးစာကျွန်တော်ကျေးရနိုင်ရယ်ဆံပွဲမှာလည်းတောင်းဖြစ်ဆိုနိုင်ရပါခင်ဗျာ။ဟုတ်ဟိုဂုံလို့ရအင်္ဂလိပ်စာဟုတ်သင်္ချာ chemistry physics bio ပါကျွန်တော်ဝါနာပါ engineer line စပ်ဖို့စီစဉ်ထားပါခင်ဗျာ။ဟုတ
်တက္ကသိုလ်ဝင်တဲ့စာမပွဲကိုကိုတိုင်းဖြေဆိုခဲ့ပေမဲ့ကြာရှုံးခဲ့တဲ့ကျောင်းသားမောင်အောင်မင်းခိုင်ကဒီကနေ့စနေနေ့မနက်ပိုင်းအောင်စရင်ထုတ်ပြန်ပေးခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီးအခုလိုပြောပြပါဗျာ
။ကျောင်းခမရဲ့အောက်ထက်ရှိမှကတဲ့နောက်ပြီးတော့ပညာရေးမှုယုံနေမှာထားတယ်အလဲတန်းကျောင်းထကန်းကျောင်းနေအဲ့လိုမှတန်းတက်တဲ့ကျောင်းတွေကအကုန်ထားတယ်ဗျာ။အချင်းရတဲ့ဝင်ထောက်မှလို့ကြီးညာထားတယ်ဗျာ။ဒီနေ့ကကျွန်တော်လည်းအရင်ကြီးလည်းတော့လည်းမထားရအောင်ကျွန်တော်နဲ့တူတူဖြေခဲ့ကျွန်တော်ဒီနေ့ပေါ့အောင်နဲ့တူရှိရတဲ့လူရှိရဖာမေကွန်စာလွန်းလို့လို့နဲ့ခတ်တယ်ဗျာ။
အခုလိုမျိုးအောင်မြင်မှုနှုံနှဲလွန်းရတာဟာမြန်မာနိုင်ငံအတွင်းမှာအခြေခံပညာသင်ကြားတဲ့ပညာရေးစနစ်ခိုင်မာမှုမရှိဘဲစမ်းသပ်ပညာရေးစနစ်ကြောင့်ဖြစ်ရတယ်လို့အခြေခံပညာအထက်တန်းအလယ်တန်းမူလာတန်းကဆရာဆရာမတွေနဲ့စုဖွဲ့ထားတဲ့မြန်မာနိုင်ငံဆရာဆရာမများအဖွဲ့ချုပ်ကပြောဆိုလိုက်ပါတယ်ဒုဥက္ကဋ္ဌဦးတူတာကအခုလိုပြောပါတယ
်မြန်မာပညာရေးစနစ်ကဒီဆယ်တန်းနဲ့အကဲဖြတ်တာတော့ကျွန်တော်တို့အမှားယူနေစနစ်လို့မြင်တယ်အဲ့တော့ဗမာပြည်မှာကျတော့ကျွန်တော်တို့ကတူငယ်တန်းနေရောအရင်6တန်းထိပေါ့နော်4တန်းနဲ့8တန်းကိုကျွန်တော်တို့ပြန်ပြီးတော့မှဟိုအစိုးရစစ်ဆောင်မှုဝယ်တွေထည့်တယ်အဲ့တော့ကျွန်တော်တို့ကပညာရေးကကမောက်ကမဖြစ်သွားတယ်အဲ့တော့ဆောင်မှုဝယ်အောင်မှလူတယောက်ကတော်တယ်ဆိုတော့လည်းကျွန်တော်တို့ကလက်ခံလို့မရတော့ပါဘူးဒီချက်ထဲမှာဒီဆက်တန်းအောင်မှတက်ကလူတယောက်မကျန်တဲ့80ကတော်တော်မတော်တော့ဘူးဆိုတော့တိုင်းပြည်ကအင်တာနက်နာတဲ့အခြေအနေပေါ့နော်အဲ့တော့အဓိကလုပ်တင်တာကျွန်တော်တို့ကဒီဆက်တန်းစနစ်ကြီးကိုပြင်တင်တယ်ပေါ့နော်တက်သူဝင်ခွင့်ကိုသူတက်ကလူကိုလိုက်ပြီးကြားခေါ်မှသာအဆင်ပြေမဲ့ကိစ္စတွေဖြစ်လာရင်ဗျာအမြန်ဆုံးပြန်လည်ပြီးတော့ကျင်းစင်ဖို့လိုအပ်တယ်ပေါ့နော
် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရတဲ့လက်ထက်မှာနိုင်ငံတော်အတိုင်းအမြင်ပုဂ္ဂိုလ်တော်ဆန်းစုကြည်ကိုယ်တိုင်ပညာရေးဝန်ကြီးအဖြစ်အရင်ဒီအစိုးရတဲ့တက္ကသိုလ်ကတော့တာဝန်ယူခဲ့ပေမဲ့အခုမှတော့ပညာရေးဝန်ကြီးဒေါက်တာမျိုးသိန်းကြီးကိုပညာရေးဝန်ကြီးအဖြစ်တာဝန်လွှဲပြောင်းပေးရပြီးတဲ့နောက်မှာနိုင်ငံရဲ့အနာဂတ်ပညာရေးစနစ်ကိုနိုင်ငံတကာအစ်စ်မီအစ်စ်မြင့်ပညာရေးစနစ်ဖြစ်အောင်ဆောင်ရွက်နေပါတယ်လို့ပညာရေးဝန်ကြီးတက္ကပြည်သူ့လွှတ်တော်မှလက်တလောပြောဆိုထားတာပါအစိုးရတဲ့လက်ထက်ပညာရေးစနစ်အတွင်မဖြစ်မနေပြု ြင်ပြောင်းလဲတဲ့အချက်တွေနဲ့ပတ်သက်လို့ကိုယ်တိုင်ဒီမိုကရေစီပညာရေးစနစ်ပြုပြင်ပြောင်းလဲရေးအတွက်အကြမ်းဖက်ရိုက်နှက်ခံပြီးငြင်းငြမ်းစွာဆန္ဒပြတောင်းဆိုခဲ့သူဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတက်မကများအဖွဲ့ချုပ်အခြေခံပညာကျောင်းသားများတက်မကဥက္ကဋ္ဌဖြစ်သူမောင်အောင်မင်းခိုင်ကအခုလိုပြောပါတယ
်ကျွန်တော်အနေနဲ့ဒီကဲပညာရေးဟာတက်ဖြစ်စနစ်ကြီးကိုပြုပြင်ပြောင်းလဲပေးခြင်းနဲ့ဘာလို့လဲဆိုတော့ကျွန်တော်စာတင်နဲ့စာတင်ပြောချက်တဲ့အဲ့တော့ကျွန်တော်တက်ဖြစ်စနစ်ကိုအဲ့အဓိကမလို့ခဲ့နဲ့ကျွန်တော်လေးလိုက်ရေးပါညီနောက်ပြီးတော့စင်သာခိုင်းတာတွေနောက်ပြီးတော့ဘူးဒိတာတွေဆက်ဝေခိုင်းပြီးတော့ကျောင်းသားတွေရဲ့တင်ကြားမှုကိုလည်းမြင့်တင်ပေးပေးခြင်းနဲ့က
ြအစိုးရတက်လက်ထက်မှာနိုင်ငံအနာဂတ်လူငယ်တွေအတွက်အသက်တမျှအရေးကြီးတဲ့မြန်မာပညာရေးစနစ်ပြောင်းလဲမယ်လို့မြန်မာနိုင်ငံဆရာဆရာမများအဖွဲ့ချုပ်ဒုဥက္ကဋ္ဌဦးတူတာကတော့ယုံကြည်မျှော်လင့်ပါတယ
်ပညာရေးကတော့အရင်အစိုးရခေတ်အဆက်ဆက်အစိုးရအနေနဲ့မတူတဲ့ပုံစံနဲ့ရလာလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်အခုဆိုရင်လည်းကျွန်တော်တို့အခြေခံပညာကျောင်းတွေမှာလက်ပြီးလက်ယူမှုရဒီကျောင်းပွင့်ရာသီမှာရောင်းလက်မစားရတော့ဘူးရောင်းမတောင်းရတော့ဘူးအဲ့ဒါကြောင့်ကျွန်တော်တို့ကဘောင်စန်းတူဒီဥတော်နဲ့ NLD အစိုးရမြမပညာရေးကိုစောင့်နေတယ်မှာပြည်ပြင်ပြောင်းလဲနိုင်လိမ့်မယ်လို့တော့ယုံကြည်ပါတယ်ခင်ဗျာ
နိုင်ငံပြင်ပနိုင်ငံခြားကတန်ရုံနေပါဖြေဆိုခဲ့သူတွေအပါအဝင်နေပြည်တော်နဲ့တိုင်းဒေသကြီးပြည်နယ်အသီးသီးကဖြေဆိုခဲ့သူတွေရဲ့2016တက္ကသိုလ်ဝင်စာမွေးရလဒ်တွေကိုထုတ်ပြန်ရမှာတော့လမ်းမဆက်သွယ်ရေးခက်ခဲတဲ့ဒေသတွေအတွက်မြမအတန်ရေဒီယိုကကြေညာပေးခဲ့ပြီးအွန်လိုင်းကနေလဲစာမွေးရလဒ်တွေကိုသက်ဆိုင်ရာပြည်နယ်နဲ့တိုင်းမြို့နယ်တွေအလိုက်ကြည့်ရှုနိုင်မှုအတွက်မြမနိုင်ငံပညာရေးဝန်ကြီးဌာနစာစစ်ဦးစီးဌာနကစီစဉ်ပေးထားပါတယ်ရှင်
မဆူမွန်ပြောပြသွားတာဖြစ်ပါတယ်ယူရို2016ဘောလုံးဘက်ကအချင်းနေကိုမပြောခင်မှာမွန်ပြည်နယ်ဘက်ကတရင်တပုတ်ကိုအလဲပေးကြပါတယ်မွန်ပြည်နယ်ဝန်ကြီးချုပ်ကဦးဆောင်ဖွဲ့စည်းခဲ့တဲ့မွန်ပြည်နယ်စီမံကိန်းကော်မရှင်ထဲမှာဆက်ဆိုးရနဲ့နီးစပ်တဲ့ခရိုနီစီးပွားရေးလုပ်ငန်းရှင်တချို့ပါဝင်နေတယ်ဆိုပြီးတော့ဒေသခံပြည်သူတွေနဲ့မွန်ပြည်နယ်လွတ်တော်ကအပြင်းထန်ကန့်ကွက်တာကြောင့်ကော်မရှင်အဖွဲ့ဝင်တချို့ကိုအပြောင်းလဲလုပ်လိုက်ပြီလို့မွန်ပြည်နယ်ဝန်ကြီးချုပ်ကပြောပါတယ်ဒါမဲ့စီမံကိန်းကော်မရှင်ကိုဖွဲ့စည်းခွင့်ဟာမွန်ပြည်နယ်အစိုးရရဲ့လုပ်ပိုင်ခွင့်တာဝန်ဖြစ်ပြီးလွှတ်တော်အပိုင်းနဲ့သက်ဆိုင်မှုမရှိသေးတာကြောင့်ပြည်နယ်လွှတ်တော်ဘက်ကနားလည်မှုလွဲနေတာသာဖြစ်တယ်လို့မွန်ဝန်ကြီးချုပ်ကပြောပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
ပြည်နယ်နဲ့တိုင်းအသီးသီးမှာစီမံကိန်းတွေအကောင့်ထည့်ဖို့ဆောင်ရွက်ဖို့ဒေသဆိုင်ရာအစိုးရတွေကတိုင်းနယ်ပြည်နယ်စီမံကိန်းကော်မရှင်တွေဖွဲ့ပါဆိုပြီးသမရဦးထင်ကျော်ကအမိန့်ကြေညာချက်ထုတ်ပြန်ခဲ့ပြီးနောက်မွန်ပြည်နယ်စီမံကိန်းကော်မရှင်ကိုမွန်ပြည်နယ်ဝန်ကြီးချုပ်ဦးမင်းမင်းဦးဦးဆောင်ပြီးမေလ25ရက်နေ့နောက်ပိုင်းမှာဖွဲ့စည်းခဲ့တာဖြစ်ပါတယ်။အဲ့ဒီစီမံကိန်းကော်မရှင်ထဲမှာစီအစိုးရလက်ထက်ကလေးကအာဏာပိုင်အနေနဲ့ပြည်လဲနှိစက်ခဲ့တဲ့ခရိုနီတချို့ရဲ့အမည်ပါဝင်နေတာကြောင့်ပြည်သူတွေကကန့်ကွက်လာကြသလိုမွန်ပြည်နယ်လွှတ်တော်တွင်မှလည်းမေးခွန်းထုတ်လာကြပါတယ်။မွန်ပြည်နယ်ဝန်ကြီးချုပ်ဦးမင်းမင်းဦးကတော့နိုင်ငံတော်သမ္မတကစီမံကိန်းကော်မရှင်ဖွဲ့စည်းဖို့ညွှန်ကြားလာတာကြောင့်သူ့တာဝန်ကိုသူလှုပ်ဆောင်ရတာသာဖြစ်ပြီးကော်မရှင်အဖွဲ့ဝင်အမည်စင်းကိုပြည်내အစိုးရကမဆုံးဖြတ်ခင်မှာလွှတ်တော်ဘက်ကတည်သွားပြီးကန့်ကွက်မှုတွေစဖြစ်လာရတာလို့ဦးမင်းမင်းဦးကရှင်းပြပါတယ
်။သမရယာဒီခါလက်ဆက်ကြီးပုံနဲ့အမိတ်ကြောင့်ညာစာနဲ့ကျွန်တော်တို့တွေ့ရတာပါ။ဆက်ကြီးပုံကကျွန်တော်တို့ဘာမှလုပ်ခွင့်မရှိဘူး။အဲ့မှာဝန်ကြီးချုပ်ကဥက္ကဋ္ဌဝန်ကြီးများအဖွဲ့ဝင်ကျန်တဲ့ဟာစက်မှုရယ်ဝန်ဆောင်မှုရယ်နောက်လေယာဌာနနေရောတူးစီကိုထည့်ပေးရတာ။နော်အတင်းလို့ကပြင်ရသွားတည်နေလို့အဲ့ဒီမှာကျွန်တော်ဒီမြန်မာနိုင်ငံထင်ရှားတဲ့ပုံစံတိုင်းပဲထည့်ပေးခြင်းရှိတာထည့်ပေးရဆိုရင်ကက်ဘိနက်ကိုတင်ရမှာကျော်တာပရိမိတ်အပတ်တိုင်းကကျွန်တော်တို့ကက်ဘိနက်ရှိတယ်ကက်ဘိနက်ဆုံးဖြတ်ချက်မကြခင်နေမှာအဲ့ဒီမှာဒီကလွတ်တဲ့စီဝဲနဲ့တိုက်တော့ကျွန်တော်တို့ကလွတ်တော့အကုန်လုံးဝင်ပြီးအားလုံးတက်ရတာဟုတ်တက်တဲ့အဲ့မှာကက်ဘိနက်စီဝဲမတင်လိုက်ဘဲနဲ့အဲ့တာဟိုလွတ်တော့တက်ဖြစ်တဲ့ပုံစံမျိုးဖြစ်ပြီးကျွန်တော်တို့လွတ်တော့မှတက်ပြောနေတဲ့ပုံစံဖြစ်သွားတာပါ
မွန်ပြည်နယ်စီမံကိန်းကော်မရှင်အဖွဲ့ဝင်15ဦးရွေးချယ်ရမှာပြည်နယ်ဝန်ကြီးချုပ်ကပြည်နယ်အစိုးရအဖွဲ့ဝင်တွေကိုတိုင်ပင်ခြင်းမရှိဘဲပြည်နယ်အုပ်ချုပ်ရေးထွေအုပ်တွေရဲ့အကြံပေးချက်နဲ့ရွေးချယ်ခဲ့တဲ့ဆိုတဲ့ဆွတ်ဆွဲချက်တွေလည်းထွက်ပေါ်နေပါတယ်ဒီအချက်နဲ့ပတ်သက်လို့မွန်ပြည်နယ်ဝန်ကြီးချုပ်ဦးမင်းမင်းဦးကညင်းဆိုပါတယ
်အမှန်မှန်တော့အဲ့ဒါကောလာဟာပါပါမယ်နော်အမှန်မှန်ကျွန်တော်နားမှာရှိတာဆိုတော့အစိုးရအဖွဲ့လုံးရှိတယ်အသေးမှုဒါပဲရှိတာမွန်ပြည်နယ်မှာဒီလုပ်ငန်းတွေနဲ့ပတ်သက်ပြီးတကယ်ကျေရှားပြီးအလုံးလုံးနေတဲ့လူပဲကောက်ခဲလိုက်ပြီအဲဝန်ဆောင်မှုဆိုတော့နှစ်ဦးထည့်ပြီးလိုက်တယ
်အခုဟလာပြည်သူတွေကန့်ကွက်နေတယ်ဆိုတော့စီးပွားရေးလုပ်ငန်းရှင်ဆိုတာကဒီမော်လမြိုင်မှာတရေလေးကောင်လို့နာမည်ကြီးတဲ့တဲ့ကတူဦးဖြစ်တဲ့ဦးမိုးကျော်ရဲ့နောက်ပြီးတော့ဒီရိုးရိုးလေးဘတ်စကာလိုင်းတို့ဟိုတယ်လုပ်ငန်းရှင်တို့လုပ်နေတဲ့ဦးသိန်းနိုင်တို့ပါနေလို့မကျေနပ်တာမျိုးလားခင်ဗျာ
အဲဟုတ်တယ်အားကြောင့်မို့ကျွန်တော်အဲ့ဒီမှာဒီလိုကဒီလိုကဒီနှစ်ဦးကိုမကျန်ဘူးဆိုတာကျွန်တော်သိလိုက်တော့ချိန်ထုတ်လိုက်ရေးတာဒီဘက်ကပြင်းမှာဆိုကျွန်တော်အတူတောင်ပြရင
်ပြည်သူတွေကန့်ကွက်တဲ့လူတွေဘယ်နှယောက်ဆက်ပါနေပါသေးလဲ
မပါတော့ဘူးမပါတော့ဘူ
းပြည်နယ်လွှတ်တော်နဲ့ဒေသခံတွေရဲ့ကန့်ကွက်တန်တွေကြောင့်စီမံကိန်းကော်မရှင်အဖွဲ့ဝင်တချို့ကိုမွန်ပြည်နယ်ဝန်ကြီးချုပ်ကအပြောင်းလဲလုပ်ခဲ့ပေမဲ့ ဒေသခံတွေကမနှစ်သက်ကြတဲ့အကြောင်းမော်လမြိုင်မြို့ကဒေါ်မူဝမ်းကပြောပါတယ
်အဲသူပြန်လိုက်ပေးတယ်ဆိုတာလည်းလေတကယ်လူစုတွေဟိုကြီးညိုလေးစားတဲ့ဟိုဘလို့ဟိုနေမလူတွေကမပါလာဘူးပေါ့မပါလာဘူးဆိုတာအခုသူပြန်ပေးလိုက်တယ်ဟိုဥက္ကဝင်းဆိုတာလည်းဟိုဥမောင်းကျော်တို့လားကလိုနီကြီးမဖြစ်ပေမဲ့သူလည်းကလိုနီတပိုင်းပဲအဲအဲ့လိုမျိုးတွေပေါ့ဟိုအစိုးရလက်ထက်ကဟိုဒီလိုပဲသူ့အတွက်ပဲသူကြည့်ပြီးလုံးနေတဲ့လူတွေပေါ့လူတွေကမနှစ်သက်တဲ့ဟာတွေပေါ့သူကကလိုနီရနေကိုမလွတ်ဘူးအဲ့လိုမျိုးတွေ
တကယ်တော့စီမံကိန်းကော်မရှင်အဖွဲ့ဝင်ရွေးချယ်ရေးကိစ္စဟာပြည်내အစိုးရလုံးပိုင်ခွင့်သာဖြစ်ပြီးလွှတ်တော်နဲ့တက်ဆိုင်မှုမရှိပဲလုံးပိုင်ခွင့်နဲ့ပတ်သက်လို့နားလည်မှုလွဲနေခြင်းသာဖြစ်တာကြောင့်လွှတ်တော်ဥက္ကဋ္ဌဒုဥက္ကဋ္ဌတွေကိုရှင်းပြခဲ့ပြီဖြစ်တယ်လို့ဦးမင်းမင်းဦးကပြောပါတယ်
။ဒါဟိုလွှတ်တော်အပိုင်းကမဟုတ်ပဲအထုတ်ရန်နေရာကျွန်တော်တို့အချောင်းအောင်မိတ်ပြီးတဲ့ဟာဖြစ်နေတယ်။အဲဒါမှမှားမှကြောက်လို့အဲ့ဒါခေါ်ပြီးတော့ကျွန်တော်ရှင်းပြလိုက်သေးတယ်။သူတို့ကနားလည်မှုလွဲတာလည်းပါတယ်။ဒီအကန့်ကတော့အထုတ်ရန်နေရာနေရဖွဲ့စည်းပုံသွားတဲ့လမ်းကြောင်းဖြစ်နေတယ်။အဲ့ဒါလွှတ်တော်အကန့်ကနောက်တစ်ချမ်းဖြစ်သွားပြီ။လွှတ်တော်သွားမဲ့လမ်းကြောင်းကြတော့မူကြီးနဲ့ပတ်သက်ပြီးစီမံကိန်းတွေလုပ်ရင်ကျွန်တော်တို့လွှတ်တော်ပြောင်းတင်ရမှာ။အဲ့တော့မှသူတို့ကဒီစီမံကိန်းတွေမကျဘူးဆိုဖယ်ထားလိုက်လို့ရတာ။လမ်းကြောင်းချင်းမတူဘူး။
ဒီကော်မရှင်ကိစ္စနဲ့ပတ်သက်လို့လွှတ်တော်မှာအရေးတကြီးအဆိုအဖြစ်တင်သွင်းထားပြီးနောက်သတင်းပတ်၃ပတ်အကြာမှာပြန်လည်ကျင်းပမယ့်မွန်ပြည်နယ်လွှတ်တော်တွင်ဆွေးနွေးသွားမယ်လို့လွှတ်တော်ဥက္ကဋ္ဌကကြေညာထားပါတယ်ခင်ဗျာ
။ဒါမဲ့ဒီဇင်ဘာလတနေ့ကစပြီးမြန်မာနိုင်ငံသားတာမန်နိုင်ငံကူးလက်မှတ်ကန်ဆောင်သူတွေစင်ကာပူနိုင်ငံကိုသွားတဲ့အခါဗီဇာယူစရာမလိုပဲရက်30အထိနေထိုင်ခွင့်ရတော့မှာပါ။စင်ကာပူနိုင်ငံသားတွေဘက်မှလည်းအလားတူပါပဲဒီလိုအခြေအနေကမြန်မာနဲ့စင်ကာပူဘယ်သူအတွက်ပိုအကျိုးရှိမဲလို့ကျွန်တော်တို့သောတာရှင်တွေယူဆပါတယ်မြန်မာနိုင်ငံသားတွေအနေနဲ့ဒီအပေါ်ကနေဘယ်လိုအကျိုးကျေးဇူးအခွင့်အလမ်းတွေရလာပြီးဘာတွေကိုသတိထားဖို့လိုပါတယ်စသည်အားဖြင့်အခုလာမယ့်စနေညတရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-2-3-2-2-5-5-5လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဘာဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်။သောတာရှင်တွေအနေနဲ့ကျွန်တော်တို့ရဲ့ဒီကနေ့စနေညတိုက်ရိုက်လေးလိုင်းစီစဉ်မှာဘာဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရစီခင်ဗျာ။ VOA ကနေစနေညနေ့ကမြန်မာဘာသာစီစဉ်တွေကိုဆက်လက်ကြေညာပေးနေပါတယ်။အခုတစ်ခါတော့ Euro 2016ဘောလုံးပွဲတွေဘက်ကိုလှည့်အောင်ပါEuro 2016ဥရောပဖလားဘောလုံးပွဲမှာဒီကနေ့မှာတော့အင်္ဂလန်နဲ့ရုရှားတို့ကစားကြမှာပါအင်္ဂလန်အသင်းကရုရှားနဲ့ကစားဖို့အသင့်ဖြစ်နေပြီလို့အသင်းကောင်းဆောင်ဝိန်းရူနီကပြောလိုက်သလိုအင်္ဂလန်အနေနဲ့စိုးရိမ်စိတ်မရှိဘဲကစားဖို့လိုတယ်လို့နီဗျာရိုင်းဟော့ဆန်ကပြောပါတယ်တစ်ဖက်မှာလည်းမာဆေးမြို့မှာအင်္ဂလန်နဲ့ရုရှားပြိဿတွေပြဿနာဖြစ်လို့ပြင်းထန်ရဲကလူစုခွဲပြီးတော့နေနှင်းခဲ့ရပါတယ်ဒီပွဲပေါ်ပြင်ဆင်မှုတွေနဲ့ပွဲကြို30ချက်တွေကိုနားဆင်ကြည့်အောင်ပါခင်ဗျာEuro 2016ရဲ့ဖွင့်ပွဲနေ့မှာအင်ရှင်ပြင်သစ်အသင်းကပွဲပီကာနီတမနစ်အလုံးမှာရှေ့တန်းလူဒီမီထရီပါယက်တွင်တဲ့ဂိုးနဲ့ရိုမေးနီးယားကို၂ဂိုးတခုနဲ့နိုင်ပြီးတော့အင်ရှင်အသင်းနဲ့ပြိသက်တွေအောင်ပွဲခံခဲ့ပါတယ်ပြင်သစ်တော့ဒါကအဖိုးတန်၃မှတ်ဖြစ်သလိုရှေ့ဆက်အမှတ်ခီးတွက်လည်းအရေးပါတဲ့ရလတ်လို့ဆိုရမှာပါဒီကနေ့ဂျွန်လ၁၇ရက်နေ့ပွဲစဉ်နေ့မှာတော့မြန်မာစံတော်ချိန်9နာရီခွဲမှာအုတ်စု A ကဆွစ်ဇာလန်နဲ့အယ်ဘေးနီးယား10နာရီခွဲမှာအုတ်စု B ကဝေးလ်စ်နဲ့ဆလိုဗာကီးယားမြန်မာစံတော်ချိန်တနင်္ဂနွေနေ့မနက်10နာရီခွဲမှာတော့ဘောလုံးပိုးရဲ့အင်္ဂလန်နဲ့ရုရှားတို့ကစားကြမှာပါဒီကနေ့ကစားမယ့်ပွဲတွေထဲမှာပြိဿအာယုံကိုအဖမ်းစားနိုင်ဆုံးကတော့အင်္ဂလန်နဲ့ရုရှားပွဲလို့ဆိုရမှာပါရုရှားအသင်းဟာအသင်းကောင်းတစ်သင်းဖြစ်ပြီးတော့ကစားသမားကောင်းတွေပါတယ်လို့အင်္ဂလန်နီးပြ Ryan Hodgson ကတော့ပြောလိုက်ပါတယ
် We are fully aware of what a good team Russia are. We're very aware of the experience and the quality of their players.
ရုရှားအသင်းဘယ်လောက်ကောင်းတယ်ပြီးတော့သူတို့ကစားသမားတွေအတွေ့အကြုံရှိပြီးဘယ်လောက်ကောင်းတယ်ဆိုတာကျွန်တော်တို့ကောင်းကောင်းသိပါတယ်သူတို့ကစားပုံကိုကျွန်တော်တို့လေ့လာထားတာပေါ့ရုရှားနီးပြလည်းကျွန်တော်တို့လိုပဲဖြစ်မှာပါသူဘက်ကအဲ့ဒီလိုမဟုတ်ရင်သာကျွန်တော်အံ့အားသင့်မိမှာပါ
ဥရောပအသင်းကြီးနှစ်သင်းဖြစ်တဲ့အပြင်ပွဲမကစားခင်မှာကတည်းကအင်္ဂလန်နဲ့ရုရှားပြိဿတွေမာဆေးမှာပြဿနာတွေဖြစ်လို့ပြင်သစ်ရဲကမျက်ရည်ယိုပုံးတွေတုံးပြီးတော့လူစုခွဲတာတွေလုပ်ခဲ့ရပါတယ်ရဟတ်စန်ကတော့အင်္ဂလန်ပြိသက်တွေအိမ်ဝင်အဝေးခွင့်အားပေးမှုကိုအတိအမှတ်ပြုကြောင်းယူရိုပွဲမှာလည်းပြိသက်တွေအားပေးမယ်ဆိုတာမျှော်လင့်ထားပြီးတော့ပြဿနာတွေကိုရှောင်ပြီးတော့ပြိုင်ပွဲမှာပျော်ပျော်ရွှင်ရွှင်အားပေးကြဖို့ဆိုပြီးတော့တိုက်တွန်းလိုက်ပါတယ်အင်္ဂလန်သင်းကောင်းဆောင်ဝိန်းရူနီကတော့ရုရှားနဲ့ပွဲအတွက်အသင့်ဖြစ်နေပြီလို့ပြောပါတယ
် I think resilient we have to be resilient we know how important the first game is
you know it cost us 2 years ago and in the first game
ကျွန်တော်နိုင်မခံရှုံးမှုပြီးစွမ်းကုန်ကစားကြရပါမယ်ကြံ့ကြံ့ခံနိုင်ရပါမယ်ပထမပွဲကဘယ်လောက်ရေးကြည့်တယ်ဆိုတော့ကျွန်တော်တို့သိတယ်လွန်ခဲ့တဲ့2နှစ်ကကျွန်တော်တို့ခံလိုက်ရတယ်ပွဲဦးထွက်ရလတ်ကောင်းဖို့ကအရေးကြီးပါတယ်ဒီပွဲအတွက်ကျွန်တော်တို့အဆင်သင့်ပါဘာဆိုရင်စိတ်မှမရှိပဲကစားနိုင်ပါတယ်ပုံမှန်အဖြစ်တော့လူငယ်ကစားသမားတွေကအကြောက်အလန့်မရှိကစားတတ်ပါတယ်
ရူနီရဲ့ခြေစွမ်းနဲ့ပတ်သက်ပြီးတော့ဝေဖန်သူတချို့ကလည်းအမေကွန်းထုတ်နေကြပြီးတချို့ကတော့အင်္ဂလန်တင်မှမပါတင်ဘူးဆိုတဲ့အထီတောင်ပြောကြပါတယ်။ဒါပေမဲ့ရုရှားနိပြဗက်ဆလီဘာရဇော့စကီကတော့ရူနီဟာထိတ်တန်းကစားသမားတစ်ယောက်အဖြစ်ရှိနေတုံးပဲလို့ပြောပါတယ်။ဆိုတော့ဒီပွဲပေါ်မှာအားကစားဆောင်ပါရှင်ဦးမြတ်သက်ကဘယ်လိုသုံးသပ်ပါသလဲ။
ကျွန်တော်ကတော့အင်္ဂလန်မှာပဲအင်္ဂလန်ကဂက်စ်ခွိုင်းတို့ပီတာရှီလ်ဒန်တို့ကျွန်တော်တို့တစ်ခေတ်နောက်ပိုင်းမှာဒီအင်္ဂလန်တင်းကိုကျွန်တော်တော်တော်ကြိုက်တယ်ဗျာ။ဟိုအိုဝင်တို့ဘက်ခန်းတို့ဖြစ်တဲ့တော့ကျွန်တော်ကြိုက်တယ်လေ
။ဘာဖြစ်လို့လဲ
။လူငယ်များပဲ pace ညံတယ်။ဟိုခပိုင်းအင်္ဂလန်တင်းတွေက pace ကညံပြီးနဲ့ဟို scale ပိုင်းမှာလိုအပ်ချက်ရှိတယ်။ဒါပေမဲ့ဒီနေ့အင်္ဂလန်တင်းကကျွန်တော်လျှံမြန်မှုလည်းကောင်းတယ်။ဒီဘောလုံးပညာပိုင်းမှာလည်းပြည့်စုံတယ်လို့အဲကျွန်တော်ယူဆတယ်။နောက်အသင်းကငယ်လည်းငယ်တယ်။နောက်တစ်ခုကကျွန်တော်ရှေ့တန်းမှာဆိုရင်တော့ခုနလိုရိုနီယိုတောင်မှဟို first line နဲ့ဒီမပြေဆိုတဲ့အထီကိုသူကရှေ့တန်းကလည်းအားတောင်းနေတယ်လေ။နောက်တစ်ခုကရုရှားကတော့ရာထုံးလံအတိုင်းကျွန်တော်တို့ဟုတ်ရုရှားကြီးတို့ဖြစ်တဲ့အဒီဖ ens စ်ဘလေးကြီးပါ။နောက်တစ်ခုကတူးချင်းထူးချွန်တဲ့ဘောလုံးသမားလည်းမရှိဘူး။အတင်းလိုက်ကစားပုံကလည်းအဲနည်းနည်းလေးတယ်ဗျကျွန်တော်တင်တော့အရှိဥရောပအတင်းဆိုတော့လေ။ဆိုတော့ကျွန်တော်တင်တာတော့မနေ့ကပြင်ပြနိုင်တယ်လို့ပဲဒီနေ့တော့အင်္ဂလန်တိတ်တက်တက်ကြရီမို့တော့ကတ်နိုင်လိမ့်မယ်လို့ကျွန်တော်ထင်ပါတယ
်။
ကျွန်တော်2-1လောက်ပဲမှန်းတယ်ဗျမနေ့ကပြင်ပြပွဲလို့ပဲ။
အင်္ဂလန်နဲ့ရုရှားတို့ဟာယခင်ဆိုဗီယက်ပြည်တော်စုလက်ထက်ကလေးက14ချိန်တွေ့ထားတာမှာအင်္ဂလန်က6ပွဲနိုင်4ပွဲတည်း4ပွဲရှုံးထားပါတယ်အင်္ဂလန်သင်းတွက်တော့ဒါဟာဥရောပဖလားကိုဝင်ပြိုင်တာ9ချိန်မြောက်ဖြစ်ပြီးတော့အရင်10ချိန်စလုံးမှာထူးဆန်းတာကတော့ပွဲဥတွက်မှာတပွဲမှမနိုင်ဘဲနဲ့4ပွဲတည်း4ပွဲရှုံးထားပါတယ်ဆိုတော့ဒီတစ်ချိန်မှာအင်္ဂလန်သင်းတွေနဲ့အစင်လာဇိုးကြီးကိုခြေဖြတ်နိုင်မလားဆိုတာကတော့စိတ်ဝင်စားစွာနဲ့စောင့်ကြည့်ရမှာဖြစ်ပါတယ်ခင်ဗျာဒီကနေ့မြန်မာဘာသာစီစဉ်တွေကိုညနေ9:00ထိဆက်လက်ခြေညာပေးနေပါတယ်။သောရရှင်နေနေကျွန်တော်တို့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့သတင်းတွေနဲ့ပတ်စင်ကဏ္ဍတွေကိုအင်တာနက်ကနေနားဆင်နေနေဆိုရင်တော့ www.burmese.voanews.com ဆိုတဲ့အင်တာနက်စာမျက်နှာမှာပြန်လည်နားဆင်ဖတ်ရှုနိုင်ပါတယ်။ဒါပြင် VOA ရဲ့ Facebook နဲ့ Twitter စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါခင်ဗျာ။အခုကစပြီးတော့သတင်းချင်းချုပ်ကိုနားလောင်ကခြေညာပေးမှာဖြစ်ပါတယ်ခင်ဗျာ။
ဆီးရီးယားနိုင်ငံမြို့တော်ရဲ့စင်ဂျေဖုံအရကရှိရိုက်မွတ်စလင်တွေရဲ့ဘာသာရေးအထွတ်အမြတ်ပိတ်မှန်မှာဘုံနှလုံးပေါက်ကွဲခဲ့တာကြောင့်လူရှိဦးထက်မနည်းသေဆုံးပြီးတော့လူအတော်များများဒဏ်ရာရသွားပါတယ်။ဒမတ်စကတ်မြို့တောင်ဘက်ပိုင်းကဆာယီဒီဇီနက်ပိတ်မှန်အဝင်းဝမှာအသေးခံဘုံကွဲခဲ့တာဖြစ်တယ်လို့ဆီးရီးယားအစိုးရပိုင်းသတင်းဌာနကပြောပါတယ်။ကမ္ဘာတစ်ဝှမ်းလုံးကရှိရိုက်မွတ်စလင်တွေအတွက်သိက္ခာအရေးပါလာတဲ့အဆောက်အအုံတင်းတင်းကြပ်ကြပ်ချထားတဲ့ဂူပိတ်မှန်အနီးကာဗွန်နှလုံးပေါက်ကွဲပြီးမှပဲပိတ်မှန်ဝင်းပေါက်မှာအသေးခံဘုံကွဲခဲ့တာပါ။သေဆုံးသူအရေးအတွက်ဟာဆီးရီးယားအစိုးရပြောတာထက်များပြီးတော့စုစုပေါင်း12ဦးထက်မနည်းသေဆုံးသွားတယ်လို့တရားရသူဒါဇင်နဲ့ကြီးရှိတယ်လို့ပရတိန်အခြေစိုက်ဆီးရီးယားလူအခွင့်ရေးဆိုင်ရာလှိလာဆောင်ကြီးအဖွဲ့ကပြောပါတယ်ပရတင်နိုင်ငံမှာဗီယက်မကြီးရဲ့တက်တော်60မြောက်မွေးနေ့ပွဲကိုပြီးခဲ့တဲ့ဧပြီလ23ရက်ကတနင်္ဂနွေလုံးအတိုင်းတာနဲ့ကျင်းပခဲ့ပြီးပင်မဲ့လို့တောက်ကြနေကစိန်ဘောဖျားเจ้าမှာကြီးကျယ်တဲ့အခမ်းအနားတွေဆုပြောင်းဝတ်ပြုမှုတွေနဲ့ထပ်ပြီးတော့3ရက်ကြာကျင်းပနေကြပါတယ်ပရတင်နိုင်ငံဟာဗီယက်မကြီးရဲ့မွေးနေ့ကိုတနစ်မှာနှစ်ကြိမ်ကျင်းပလေးရှိပါတယ်သူ့ရဲ့တကယ်မွေးနေ့မှာတစ်ကြိမ်ကျင်းပပြီးတော့လန်ဒန်မြို့ရဲ့တော်ဝင်ပန်းချံတွေမှာပူနွေးတဲ့နေရောင်ကြီးကောင်းကောင်းရတဲ့ဂျွန်လာအစောပိုင်းမှာနောက်တစ်ကြိမ်ကျင်းပတာဖြစ်ပါတယ်တောက်ကြနေကပြုလုပ်တဲ့ချီတက်ပွဲအခမ်းအနားမှာတော့အဲ့ဒီနေ့မှာကြာရောက်တဲ့ဗီယက်မကြီးရဲ့ကျင်းရတော်မင်းသားကြီးဖီလစ်ရဲ့အသက်တော်65နှစ်မြောက်မွေးနေ့အတွက်တနက်40ချက်ပြစ်ဖောက်ပြီးတော့လဲဂုဏ်မြုပ်ခဲ့ကြပါတယ်ရှင
်တရင်ချင်းချုပ်ကိုနန်းလောင်ချင်းညာပေးခဲ့တာဖြစ်ပါတယ်ဒီညနေ့အစည်းအဝေးထုတ်လို့ရင်မူကမဆုမဖြစ်ပြီးတော့အင်ဂျင်နီယာကတော့ Voitech Zone ဖြစ်ပါတယ် VOA American အတန်းညနေခင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6:00ခွဲကနေ9:00ထိလိုင်းဒိုမီတာ16 19နဲ့25ရို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ရန်တိုင်းပါ။
This program has come to you from the Voice of America, Washington.